မပြေမလည်ဖြစ်နေတဲ့နိုင်ငံငံဆက်ဆံရေးပြန်လည်တိုးတက်အောင်ကြိုးပမ်းနေကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့ကနိုင်ငံငံဆက်ဆံရေးအပြင်အမေရိကန်နဲ့၃ဖလဲဆက်ဆံရေးကောင်းမွန်ဖို့အရေးကြီးတဲ့အကြောင်းနိုင်ငံကြားရေးဝန်ကြီးတွေကထပ်လောင်းအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအပါအဝင်ကိုလိုနီခေတ်ကကိုရီးယားအလုသမားတွေကိုဂျပန်တို့အတင်းအကျပ်ခိုင်းစေခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအငြင်းပွားနေတဲ့ကိစ္စကိုလည်းနိုင်ငံပူးတွဲအဖြေရှာဖို့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးပတ်ခကျင်းနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးယိုရှိမာဆာဟာယာရှိတို့သဘောတူညီခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ကာလနဲ့ဂျပန်တို့အတင်းအကျပ်ခိုင်းစေရွှေ့ပြောင်းမှုတွေအပါအဝင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားသမိုင်းဝင်ကိစ္စရပ်တွေကြောင့်ဆက်ဆံရေးတွေမပြေမလည်ဖြစ်နေတာမှာ Nippon Steel နဲ့ Mitsubishi Heavy Industry ကုမ္ပဏီတို့ကိုရောင်းချပြီးတော့ဂျပန်တို့ဖိအားပေးအခိုင်းအစေခံခဲ့ရတဲ့တောင်ကိုရီးယားအလုပ်သမားတွေကိုယောကြည်ပေးဖို့တောင်ကိုရီးယားတရားရုံးတစ်ခုက2018ခုနှစ်မှာဆုံးဖြတ်ချက်ချထားတာကအဓိကဖြစ်နေတာပါ။အဲ့ဒီကုမ္ပဏီတွေကိုမယောင်းခင်ဒီကိစ္စကိုအဖြေရှာဖို့ကြိုးပမ်းသွားမယ်လို့လည်းဝန်ကြီးပတ်ကပြောကြားသလိုဒီပြဿနာကိုအစောဆုံးဖြေရှင်းရမှာဖြစ်ကြောင်းနိုင်ငံစလုံးကလက်ခံတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။